နိုင်ငံအတွက်ရေးကြီးပြောင်းလဲဖြစ်တဲ့2024ခုနှစ်ရွေးကောက်ပွဲကျင်းပဖို့အချိန်နှီးကလာချိန်မှာပဲတိုင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတာဟာစစ်ပွဲကိုအကြောင်းပြပြီးရွေးကောက်ပွဲကိုရက်ရှိဆိုင်မှုဒါမှမဟုတ်စစ်ရေးတင်းမာနေတဲ့နယ်မြေတွေကပြည်သူတွေမဲပေးပိုင်ခွင့်မရှိအောင်ဖန်တီးနေသလားလို့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကမေကွန်းထုတ်လိုက်ပါတယ်လုံခြုံရေးဆိုရင်နေရလို့တို ွေနေတကိုစောက်ကြည့်လိလာနေဆဲဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမတ်ဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ် NCA လက်မှတ်ရေးထိုးပွဲကိုအောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့နေပြည်တော်မှာလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာပဲကချင်ရှမ်းစတဲ့တိုင်းရင်းနယ်မြေတွေမှာထိုးစစ်ဆင်တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့အပေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကရွေးကောက်ပွဲကျင်းပနိုင်ရေးအခက်အခဲတွေ့လာနိုင်တယ်လို့သုံးသပ်ပြောဆိုလိုက်တာဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲကျင်းပဖို့အချိန်ကတလနီးပါးလောက်ပဲကျန်တော့တဲ့အချိန်မှာတိုင်းရင်းဒေသတွေမှာစစ်ပွဲတွေဖော်နေတာစစ်ပွဲအကြောင်းပြရွေးကောက်ပွဲကိုရက်ရွှေ့နောက်ဆုတ်သွားနိုင်မှုဒိုရီမဟုတ်အနေဆုံးတိုက်ပွဲဖြစ်နေတဲ့နယ်မြေကိုမတည်ငြိမ်တဲ့နယ်မြေလို့သတ်မှတ်ပြီးနယ်မြေတွေကပြည်သူတွေမဲပေးခွင့်မရှိအောင်ဖန်တီးအနိုင်ယူဖို့ကြံဆောင်နေသလားစဉ်းစားစရာဖြစ်တယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့ဗဟိုအလုံးမှုဆောင်ကော်မတီကသဘောထားထုတ်ပြန်လိုက်တာပါလက်ရှိဦးသိန်းစိန်အစိုးရရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားကိုမေးခွန်းထုတ်လိုပါတယ်လို့ UNFCA ရဲ့ဒုဥက္ကဋ္ဌဦးနိုင်ဟန်သာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်တလောကလည်းသမ္မတဦးသိန်းစိန်ကတကယ်လို့မတိမငင်ဖြစ်နေရင်ရွေးကောက်ပွဲကိုရက်ရွှေ့လိုက်မယ်နောက်ဆုတ်လိုက်ပိုလဲလာလာရှိတယ်ဆိုတော့အကြောင်းလည်းပြောရတာမလားအခုလိုနေသားမျိုးမှာထိုးစစ်တွေနေရာနှံ့ဖြစ်နေတော့ဒါကဒီရွေးကောက်ပွဲကိုနောက်ဆုတ်ဖို့တမင်တကာလောက်တာလားလို့ပေါ့လေအ ਨੇ ဆုံးအဖြစ်ကအဲ့ဒါလို့မဟုတ်ရင်တောင်အဲ့ဒီတိုင်းသားနယ်မြေမှာပေါ့နတ်စစ်တွေဖြစ်နေတဲ့နေရာမှာလူတို့တွေမဲဆွေးခွင့်မရှိအောင်အဲ့ဒါလို့လုပ်တဲ့သဘောလည်းဖြစ်နိုင်တယ်လို့ကျွန်တော်တို့ရဲ့ဒါခံမှန်းချက်လေ
ပြီးခဲ့တဲ့လကရှမ်းပြည်နယ်တွင်းမှာအစိုးရတပ်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ FCSSSA တောင်ပိုင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နယ်မြေတွင်းမှာနိုင်ငံရေးပါတီတွေစီယုံရေးမစင်ကြဘူး RCSS ဘက်ကပိတ်ပင်ခဲ့ပါတယ်ဒါပေမဲ့အောက်တိုဘာလ1ရက်နေ့ကနေစလို့လုံခြုံရေးကတိကဝတ်တွေအရာနှစ်ဖက်သဘောတူညီချက်နဲ့နိုင်ငံရေးပါတီတွေ RCSS ကထိန်းချုပ်နယ်မြေထဲမှာမဲဆွယ်စီယုံခွင့်ပြန်လည်ခွင့်ပေးခဲ့တာပါဒါပေမဲ့လို့အခုအချိန်ထိနယ်မြေတွင်းမှာစစ်တပ်ဘက်ကနောက်ပြန်ဆုတ်သွားတာမရှိသလိုပါတီကိုယ်စားလှယ်လောင်းတွေလုံခြုံရေးအတွက်ရှမ်းတပ်ကိုတတိပေးအကြောင်းကြားသွားလာကြဖို့ကိုလည်း RCSS SSA တောင်ပိုင်းတပ်ကဒုတိယဗိုလ်မှူးကြီးဆိုင်းမင်းက VOA ကိုပြောပါတယ်
ဒီကျွန်တော်တို့ထိန်းချုပ်နယ်မြေထဲမှာဝင်ပြီးတော့မဲဆွယ်စည်းရုံးတဲ့ပါတီအနေနဲ့တော့ကျွန်တော်တို့ကြားထူပါတီတစ်ခုကတော့အတရားဝင်ပေါ့နော်ကျွန်တော်တို့နဲ့ဆက်သွယ်ပြီးတော့အကြောင်းကြားတာတွေတော့ရှိပါတယ်အတခြားပါတီနေနဲ့ကတော့တိုက်ပြီးတွေ့ရှိရတာမတွေ့ဘူးပေါ့နော်အကျွန်တော်တို့ကတော့အဖက်ဖက်ကိုဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့လှုပ်သိချင်တာပေါ့နော်ဒါကြောင့်လဲဆိုတော့အမဲဆွယ်တဲ့ပါတီကိုယ်စားလှယ်လောင်းတွေမကောက်ဘူးပေါ့အများသောအားဖြင့်တော့ကျွန်တော်ကတော့ဒေတာတွင်းအပြည်သူတွေရဲ့အလုံးကြုံရေးနဲ့ပတ်သက်ပြီးတော့စိတ်ပူတာပေါ့နော်ဒါကြောင့်လဲဆိုတော့ဒီသက်မတော်လဲတစ်ဖက်ကထိုးစစ်ဆင်လာခဲ့မယ်ဆိုရင်ကျွန်တော်တို့ကလည်းမလွဲမလျှောက်သာတိုက်ပွဲတွေဖြစ်နိုင်တဲ့အခြေအနေရှိတယ်။ဒါကြောင့်မလို့အကယ်၍လှုပ်ဆောင်မယ်ဆိုရင်တော့အကြောင်းကြားတာအကောင်ဆုံးပဲလို့ကျွန်တော်ပြောချင်ပါတယ်။
RCSS SSA တောင်ပိုင်းတပ်ဟာအခုအပြစ်ရစာချုပ်ထိုးမဲ့အဖွဲ၈ဖွဲ့တဲ့ပါဝင်ပါတယ်။ဒါပေမဲ့လို့နယ်မြေတွင်းမှာနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရေးကိုအခုချိန်ထိစောင့်ကြည့်နေဆဲဖြစ်ပြီးအောက်တိုဘာလ15ရက်နေ့နောက်ပိုင်းမှာမှအခြေအနေကြည့်ပြီးမဲဆွယ်စည်းရုံးမှုကိုလှုပ်ဆောင်မှာဖြစ်ပါတယ်လို့ SNLD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးဆိုင်စောအောင်ကပြောပါတယ်
။လက်မရေးထိုးပွဲက15ရက်ဆိုတော့လေအဲ15ရက်နောက်ပိုင်းမှာမှတို့ကသွားမယ်ထင်တယ်။ကိုတို့တို့ကပဲတားတယ်တို့တို့ကပဲကြည့်ရတယ်ဆိုရင်အဲ့ဒီကတော့အဲလုံခြုံရေးဆိုတာကဒီခုနဲ့နှိဆက်ရနှိဆက်ရကိုခုနဲ့သွားဆိုင်ရင်သွားဆိုင်မင်းမင်းသွားကြတာပဲရှိပါတယ်လုံခြုံပါတယ်အကူညီပေးပါမယ်ဆိုတဲ့ဟာမျိုးကမရှိပါဘူးခင်ဗျာအခြေအနေကြီးဆောင်နေတယ်ဟုတ်ကဲ့
အတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းဒီကနေ့လဲကူးမြို့နယ်အတွင်းမဲဆွယ်စီယုံရေးအောင်နိုင်ရေးခီးစဉ်အတွင်းမှာအပြစ်ရစာချုပ်အတိတ်တည်းအဖြစ်လက်မှတ်ရေးထိုးမလားဆိုတဲ့ပြည်သူတွေရဲ့မေးမြန်းချက်ကိုတိုင်းရင်းသားလက်နက်ကိုင်တွေအလုံးပါဝင်မှလက်မှတ်ရေးထိုးတင်ချောင်းကိုပြန်လည်ဖြေကြားခဲ့ပါတယ်
ကျမတို့အဖွဲ့ချုပ်ကိုဖိတ်လို့ရှိရင်ကျမတို့ကိုယ်စားလှယ်လွတ်မှာပါဒါပေမဲ့ ဒီပြစ်ခတ်ရစေးလေးစာချုပ်ကိုဒီမှာတော့စက်တင်လက်မှထိုးဖို့ဆွဲရမှာဆိုလို့ရှိရင်တိုင်းသားတွေအားလုံးစုံစုံညီပါနေကြပါလေစုံစုံညီပါတဲ့အခါမှာဒီမှာတော့ထိုးတင်မယ်လို့ဒီမှာတော့ယုံကြည်ပါလေ
တနင်္ဂနွေလုံးပြည့်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးဆိုင်ရာညီနိုင်ရေးအဖွဲ့ MCCD အစ်စ်မြင့်ညီနိုင်ရေးအဖွဲ့ကိုယ်စားလှယ် SD တို့အချိန်များစွာယူပြီးတော့ဆွေးနွေးခဲ့ပေမဲ့လို့အဲ့ဒီဆွေးနွေးမှုတွေကိုအလေးမထားဘဲတမရနဲ့အစိုးရအဖွဲ့တွေဘက်ကနိုင်ငံရေးပြဿနာကိုအေဂျင့်စွာတွေ့ဆုံဖြေရှင်းမှုစ조사နေပါတယ်လို့ကြွေးကြော်နေပေမဲ့မြမတမတော်ဘက်ကစစ်ရေးအရှိန်မြင့်တိုက်ခိုက်လာနေတာဟာမိစားတစ်ဖက်ရေမုန့်တစ်ဖက်နီးဗျူဟာကိုကျင့်သုံးနေတာဖြစ်ပါတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကအော်တိုဝါလာ၁၀ရည်နေကသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်